လာအိုအစင်းမြေအရာရှိကြီးတွေအပါအဝင်လူ20လောက်လိုက်ပါသွားတဲ့လာအိုစစ်တပ်လေးရင်တစ်စင်းနိုင်ငံမြောက်ပိုင်းမှာစနေနေ့အစောပိုင်းတုန်းကပြတ်ကျခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေးရင်ပြတ်ကျမှုမှာလာအိုကာကွယ်ရေးဝန်ကြီးအဖြစ်လဲတာဝန်ယူထားသူဒုတိယဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဒေါန်ချစ်ဖီချိုက်သေဆုံးသွားတဲ့အကြောင်းလဲအတည်ပြုပြောဆိုပါတယ်။မြို့တော်ဘင်တီယန်ရဲ့မြို့တော်ဝင်လဲလေးရင်ပြတ်ကျမှုမှာပါဝင်ပြီးသေဆုံးခဲ့တယ်လို့ VOA လာအိုဌာနကပြောပါတယ်။လင်းပြဲချမှုအတွက်အနည်းဆုံးလူ3ဦးလောက်အသက်ဘေးကလွတ်မြောက်ခဲ့တယ်လို့တချို့သတင်းတွေကပြောပေမဲ့လို့လည်းလင်းပြဲချမှုနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်ကတော့အနည်းငယ်ပဲထုတ်ပြန်ထားပါသေးတယ်။အရာရှိတွေနဲ့တခြားလူတွေလိုက်ပါစီးနှင်းလာတဲ့ရုရှားလုံအန်တိုနော့ဖ် AN-74-300 လေးရင်ဟာအရင်လာအိုဘရင်တပ်ဖွဲ့တွေစီကနေအယိုးအိုးများလွင်ပြင်ဒေသလွတ်မြောက်ခဲ့တဲ့အထိမ်းအမှတ်အခမ်းအနားတက်ရောက်ဖို့တွားရောက်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရရှင်။